အကျဉ်းသားတိုင်းရပိုင်ခွင့်ဖြစ်တဲ့ရှော့ရဲ့ခန်းစားခွင့်ရရှိရေးတောင်းဆိုတဲ့အနေနဲ့အင်းစိန်အကျဉ်းထောင်မှာဆန်ငတ်ခံဆန္ဒပြကြတဲ့နိုင်ငံရေးအကျဉ်းသား15ယောက်ဟာဆန္ဒပြခဲ့ခြင်းကစလို့ပါဆယ်ပေးခွင့်မိသားစုနဲ့တွေ့ဆုံခွင့်တွေဖျက်တောက်ခံခဲ့ရပြီးရက်ကြာလာတာနဲ့အများစစ်ခွေးတိုက်ထိပို့ခံခဲ့ရတယ်လို့တောက်သုံးရေပါဖျက်တောက်ပစ်တာကိုခံရပြီးတဲ့နောက်ပိုင်းမှာသူတို့ရဲ့ဆန်ငတ်ခံဆန္ဒပြမှုကိုနိုဝင်ဘာလ9ရက်နေ့တနင်္လာနေ့ကအဆုံးသတ်ခဲ့ကြပါတယ်။အကျဉ်းသားတွေရဲ့အခွင့်အရေးရဖို့တောင်းဆိုတဲ့အနေနဲ့12ရက်ကြာဆန်ငတ်ခံဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့စုံစမ်းထားတဲ့မအေးမာကပြောပြပေးပါအောင်ရှင်
။ဥပဒေပါအကျဉ်းသားအခွင့်အရေးတစ်ခုဖြစ်တဲ့ရှော့ရဲ့ခံစားခွင့်ရရှိရေးအတွက်အဆန်ငတ်ခံဆန္ဒပြနေတဲ့အင်းစိန်အကျဉ်းထောင်ကနိုင်ငံရေးအကျဉ်းသား15ဦးဟာအာဏာပိုင်တွေရဲ့ရေဖြတ်ခြင်းစစ်ခွေးတိုက်ပို့ဆောင်ခြင်းတွေခံရပြီးတဲ့နောက်မှာတော့နိုဝင်ဘာလ9ရက်နေ့ကသူတို့ရဲ့ဆန္ဒပြမှုကိုအဆုံးသတ်ခဲ့ရကြောင်းနိုင်ငံရေးအကျဉ်းသားတွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
။နောက်ဆုံးသဖိတ်လှမ်းခဲ့တာကတော့နောက်ဆုံးမှလှမ်းတာညံထွန်းလင်းခေါ်ညံကြီးနောက်ဆုံးအချိန်ကြီးသူတိုက်ထက်မှာတယောက်တည်းကြံတယ်လို့ပြောတယ်။စစ်ခွေးတိုက်ကအဲကုသသူလည်းပြီးသွားပြီလေ။ဟိုပေါ့အဆုံးနဲ့အဆုံးတတ်သွားတာပေါ့။
နိုင်ငံရေးအကျဉ်းသားတွေရဲ့တောင်းဆိုချက်ကတခုတည်းဖြစ်ပေမဲ့အာဏာပိုင်တွေဘက်ကလိုက်ရောပေးနိုင်ခြင်းမရှိခဲ့ကြောင်းတွေကိုလည်းပြောပြပါရစေ
။တောင်းဆိုချက်ကတခုတည်းတောင်းတာလည်းမရပါဘူး။အဲ့ဒါသူတို့ဘာမှမလုပ်ဝေးနိုင်ဘူး။သူကအလုံးအကျဉ်းတော်ဥပဒေအရခံစားခွင့်ရှိတာလည်းအရင်ကလည်းရခဲ့တဲ့ကျော့ရဲ့ကျော့ရဲ့ကတုံးဖို့တဖို့မကျော်တဲ့ကျော့ရဲ့ကိုအကျဉ်းသားအလုံးရခွင့်ရှိရဲ့လေ။အလုံးလည်းပေးနေဒါပေမဲ့အခုကမှ98ကနောက်ဆုံးပြတ်ထန်းပြည့်ရအဲ့ဒီတုံးဖို့တဖို့ကျော့ရဲ့ကိုနိုင်ငံရေးအကျဉ်းသားလုံးဝမရတော့အဲ့ဒါကိုပြန်ရဖို့တောင်းတာလေ။ဥပဒေနဲ့အညီတောင်းလာတော့မှန်တယ်။သူတို့တောင်းတာဥပဒေတွင်နေတောင်းနေတဲ့ကိစ္စပါ။အဲ့ဒါလို့အရင်ကတော့စားတောင်းလာဝတ်တယ်လို့ဆိုတော့သူတို့ဆောင်ရွက်ပေးလိုက်တယ်။ဒီကူအဲ့ဒါကြီးရတော့သူတို့မဆောင်ရွက်နိုင်တော့ဘူး။တစ်ဖက်ကလည်းဒီဘက်ကပြီးအားပေးလို့တော်တော်များများဆွေးနွေးမှာမောင်ဘိုးဝင်မဲ့ကိစ္စဖြစ်ပါ။အဲ့ကြောင့်သူတို့ဟိုရှိဒီရှိဟိုပြတ်ဒီပြတ်ပြတ်ပြီးတော့နှိပ်ကြတာပေါ့
။နိုင်ငံရေးအကျဉ်းသားတွေအနေနဲ့တဲ့ရဲကြော်ကြအဆန်ငတ်ခံဆန္ဒပြပြီးတဲ့နောက်တချို့လဲထောင်စည်းရုံရောက်သွားတဲ့သူရှိတယ်လို့တချို့လဲအပြတ်တာတွေဖြစ်ခဲ့ရပါတယ်။သူတို့တွေအနေနဲ့အဆန်ငတ်ခံဆန္ဒပြမှုကိုရပ်တန့်လိုက်တာဟာလဲအစကတည်းကအကန့်အသတ်နဲ့သာလုပ်ဖို့ရည်ရွယ်ခဲ့ပြီးအသေးခံလုပ်ဖို့အတွက်ရည်ရွယ်ချက်မရှိဘူးလို့ဆိုပါတယ်။
သူတို့မှလည်းကျွန်တော်ကြားသလောက်ကအကန့်အသတ်တော့ရှိတယ်ကွာ။သူတို့သေးတဲ့ဒီလုံးမှာမဟုတ်ဘူး။ဒါကိုသေးတဲ့ဒီအဆန်ငတ်ခံမှုအဖြစ်ဖြစ်မရှိပါဘူးသူတို့။တိုက်ပွဲပေါ်တယ်ဆိုတဲ့အနေအထားလောက်ကိုပေါ်ပြတာ။ဒါကိုသူတို့မှအတွေ့အကြုံရှိတယ်လေ။ဘာမှရင်းလို့တော့လည်းဒီအုပ်စုပဲကောင်းဆောင်ပြီးလုပ်တာ
။သူတို့ရဲ့ဆန္ဒပြမှုတွေဟာအော်တိုဘာလ26ရက်နေ့ကနေစခဲ့ပြီးနိုဝင်ဘာလ9ရက်နေ့မှာနောက်ဆုံးဆန္ဒပြမှုကိုရက်ခဲ့တာပါ။ပြီးခဲ့တဲ့မေလ20ရက်နေ့တုန်းကလည်းအင်းစိန်အကျဉ်းထောင်ကနိုင်ငံရေးအကျဉ်းသူအမျိုးသမီးတွေကသမရဦးသိန်းစိန်ရဲ့ပထမဦးဆုံးအကျဉ်းလူငယ်ချမ်းသာခွင့်အမိန့်ကိုမကျေနပ်ရကစလို့စတင်ဆန္ဒပြခဲ့ကြပါတယ်။မေလ23ရက်နေ့မှာတော့အင်းစိန်ထောင်အမျိုးသားဆောင်ကအဆန်ငတ်ခံဆန္ဒပြမှုတွေလှုပ်တုံးကလည်းအခုပြသူတွေပဲဦးဆောင်ခဲ့တာပါ။အဲ့ဒီတုန်းကလည်းသူတို့တောင်းဆိုတာကအကျဉ်းသားတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုပဲတောင်းဆိုခဲ့တာပါ။နောက်ဆုံးမှာတော့နေပြည်တော်ကစုံစမ်းစစ်ဆေးရေးအဖွဲ့တွေလာရောက်စစ်ဆေးပြီးတဲ့နောက်အကျဉ်းသားတွေတောင်းဆိုချက်တွေကအတော်များများကိုရခဲ့တာကြောင့်ဆန္ဒပြမှုတွေကိုရုပ်သိမ်းခဲ့ပါတယ်။အခုနိုဝင်ဘာလ10ရက်နေ့ကတော့နိုင်ငံရေးအကျဉ်းသားတချို့အဆန်ငတ်ခံဆန္ဒပြနေတယ်ဆိုတာကိုမြန်မာအာဏာပိုင်တွေဘက်ကတောက်သုံးရေပါဖျက်ပြီးနှိပ်စက်မှုတွေလုပ်တဲ့အတွက်စိုးရိမ်ပူပန်မှုဖြစ်မိပါတယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်အရေးကိုယ်စားလှယ်ကသတင်းထုတ်ပြန်ခဲ့ပါတယ်။အကျဉ်းထောင်တွင်အကျဉ်းသားတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုကာကွယ်ပေးဖို့နဲ့ ICRC လို့ခေါ်တဲ့ PP ဆိုင်ရာချက်ချင်းဒီအဖွဲ့ကိုထောင်တွင်းမှာတောရောက်ကူညီခွင့်ပြုဖို့လဲမြန်မာအစိုးရကိုလူအခွင့်အရေးကိုယ်စားလှယ်ကတိုက်တွန်းခဲ့ပါတယ်ရှင်။